မြန်မာနိုင်ငံအတွင်း H5N1 ခေါ်ကျင်းငဲ့တကွေရောဂါပိုးကူးစက်မှုတွေရှိနေတာကိုတွေ့ရတဲ့အကြောင်းမြန်မာကျန်းမာရေးအရာရှိတွေကဒီကနေ့တင်းနှလန်လေးမှာအတည်ပြုပြောဆိုပါတယ်။မန္တလေးအောင်မြေတာဆန်မြို့နယ်အတွင်းမှာမကြသေးခင်ကျပိုင်းတွင်ကြက်ကောင်ကြီးတရားကျော်တည်ဆုံခဲ့တာကနေတည်ဆုံတဲ့ကြက်တွေကိုကျန်းမာရေးအရာရှိတွေကစစ်ဆေးခဲ့ပါတယ်။အခုအချိန်ထိကျင်းငဲ့တကွေရောဂါပိုးကြောင့်လူတွေကိုကူးစက်တယ်ဆိုတဲ့သတင်းတွေတော့မတွေ့ရသေးပါဘူး။ဒီသတင်းကြောင့်မန္တလေးနဲ့မြန်မာနိုင်ငံအလဲပိုင်းမြို့တွေမှာကျက်သားဘဲသားနဲ့ငုံသားတွေကိုစားဖို့စိုးရိမ်မှုတွေရှိနေတယ်လို့လည်းမန္တလေးမြို့ကတချို့က RFA ကိုပြောဆိုပါတယ်။မြန်မာနိုင်ငံအတွင်းမှာကျန်းကျက်တကွေရောဂါပိုးကူးစက်မှုတွေရှိနေတယ်ဆိုတဲ့သတင်းဟာဒီတစ်ချိန်ပထမဆုံးအချိန်ဖြစ်ပြီးမြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအတန်းကြောင့်ရောဂါပိုးမပြတ်ပေါင်းကာကွယ်ရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ပါမလားဆိုပြီးကုလသမဂ္ဂအဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်။အမည်မဖော်လို့သူမန္တလေးမြို့ကဒိတ်ဆန်မွေးမြူရေးနဲ့ကုသရေးဆန်ရအရာရှိသူကတော့ယောဂါဘုကူးစက်မှုဟာပြင်းပြင်းထန်ထန်ကူးစက်တာမျိုးမဟုတ်သေးတယ်လို့အရေးပေါ်အခြေအနေစိုးရိမ်စရာမရှိသေးတဲ့အကြောင်းပြောဆိုပါတယ်။မကြသေးခင်မှာသတင်းအထူးအကြထုတ်ပြန်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွင်းမှာမြန်မာတဲ့တောင်တန်းတွေကကာယံထားတဲ့အတွက်ကျန်းငယ်တုတ်ကွေးယောဂါဘုကူးစက်မှုတွေရှိမှကိုစိုးရိမ်စရာမလိုတဲ့အကြောင်းမြန်မာစီအစိုးရစိုက်ပျိုးရေးဝန်ကြီးဗိုလ်ချုပ်ထေးဦးကမကြသေးခင်လပိုင်းအတွင်းကပဲပြောဆိုထားပါတယ်။ဒိတ်ဆန်မွေးညူရေးနဲ့ကုသရေးဝန်ကြီးဌာနညွှန်ကြားရေးမှူးဥဒန်ထွန်းကတော့အခုအခြေအနေကိုထိတ်ချုပ်နေအောင်ဆောင်ရွက်နေပြီးဒီကိစ္စကိုမြန်မာစီအစိုးရအနေနဲ့ပုံမှန်လင်းလင်းထိန်ချံဖုံးကွယ်မှုမရှိဘဲဆောင်ရွက်သွားမယ်လို့ပြောဆိုပါတယ
်။အခုနောက်ဆုံးရတဲ့သတင်းတွေအရမြန်မာနိုင်ငံအလဲပိုင်းမှာမွေးမြူရေးတက်ချံအနည်းဆုံး၄ခုကိုပြင်ပအဆက်အသွယ်ဖြတ်တောက်ပြီးတည်တံ့စစ်ဆေးမှုတွေလုပ်နေတယ်လို့မြန်မာအာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။ဒါအပြင်နောက်ထပ်ကြက်ငတ်တွေကိုတုတ်တင်မှုစီစဉ်နေတယ်လို့လည်းဆိုပါတယ်။ကမ္ဘာကုလသမဂ္ဂစာနာရေးခဏစိုက်ပျိုးရေးဌာန FAO အရာရှိတွေကတော့မန္တလေးမြို့အနီးတည်ဆုံခဲ့တဲ့ကြက်တွေကိုမန္တလေးနဲ့ရန်ကုန်မြို့တွေကတခွဲခန်းတွေကိုပို့ပြီးစစ်ဆေးခဲ့တာဖြစ်ကြောင်းအတည်ပြုပြောဆိုပါတယ်။အခုဆိုရင်ကြက်ငှက်တုတ်ကွေးယောဂါပိုးကူးစက်မှုတွေရှိနေတယ်လို့တွေ့ရတဲ့ကြက်ချံတွေနဲ့အနည်းဆုံး2မိုင်ပတ်ဝန်းကျင်ကိုကျန်းမာရေးအရာရှိတွေကအထူးစစ်ဆေးတာတွေလုပ်နေတယ်လို့လည်းမြန်မာအာဏာပိုင်တွေကပြောပါတယ်။အချို့မွေးမြူရေးခြံတွေမှာကျန်းငယ်အကောင်ကြီးထောင်နဲ့ချီရှိတာကြောင့်အဲ့ဒီကျန်းငယ်တွေကိုတုတ်တင်ရှင်းလင်းဖို့ပြင်ဆင်နေတယ်လို့လည်းပြောဆိုပါတယ်မြန်မာနိုင်ငံမှာကျန်းငယ်တုတ်ကွေးယောဂါပိုးကူးစက်မှုအခြေအနေတွေနဲ့ပတ်သက်လို့ FAO အရာရှိတွေကိုဆက်သွယ်မေးမြန်းထားတာကိုဦးသိန်းထိုက်ဦးကဆက်လက်တင်ပြပါလိမ့်မယ
်မြန်မာနိုင်ငံအတွင်းကျန်းငယ်တုတ်ကွေးယောဂါပိုးကူးစက်မှုတွေရှိနေပြီဆိုတဲ့သတင်းကြောင့်လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ FAOကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးဌာနကဒီပညာပိုင်းဆိုင်ရာအရာရှိသူကိုမကြခင်ဂျပန်တွင်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းဘန်ကောက် FAO အရှေ့နယ်ပစိဖိတ်ရေးရာဌာနထိပ်တန်းအရာရှိသူဖြစ်တဲ့ Mr. Lauren Glinson က RFA ကိုပြောဆိုပါတယ်။ဗိုလ်ထုနေမှာဆွေးနွေးဖို့များတယ်လို့သူကဆိုပါတယ
်။ FAO is going to send a technical officer probably on Wednesday to Yangon to work on the investigation.
မြန်မာနိုင်ငံမှာကျန်းမာရေးဌာနအရာရှိတွေနဲ့တွေ့ဆုံဆွေးနွေးပြီးအခြေအနေကိုသေးသေးလေ့လာဖို့ယောဂမပြန့်ပေါင်းကာကွယ်ရေးအတွက် FAO ဘက်ကဘလို့ကူညီတွေပေးနိုင်မယ်ဆိုတာလေ့လာစုံစမ်းဖို့ဤပညာပိုင်းဆိုင်မြန်မာနိုင်ငံအတွင်းမှာပထမဆုံးအကြိမ်အတည်ပြုချက်တစ်ခုအနေနဲ့မန္တလေးတိုင်းအတွင်းမြို့နယ်တစ်ခုမှာ H5N1 ခေါ်ကျန်းငယ်တုတ်ကွေးယောဂပိုးကူးစက်မှုတွေရှိနေတာကိုတွေ့ရတဲ့အကြောင်း FAO ရာရှိ Mr. Lauren Glinson ကအခုလိုအတည်ပြုပြောဆိုပါတယ
် They had diagnosed an outbreak of H5N1 avian influenza in a group of birds in one township in Mandalay division.
ကျန်းငယ်ကောင်ကြီး900နီးပါးကတရားကျော်မှာကျန်းငယ်တကွေးယောဂါဘူးကူးစက်နေတာကိုတွေ့ရတဲ့အတွက်ကျန်းတဲ့ကျက်ကောင်ကြီး600ကိုတုံ့တင်လိုက်တဲ့အကြောင်းကိုလည်းသူကရှင်းပြပါတယ်။မြန်မာနိုင်ငံဆိုင်ရာ FAO ဌာနကိုယ်စားလှယ်ဒေါက်တာဒန်ရှန်ဘင်းကတော့အခုမြန်မာနိုင်ငံမှာစမ်းသပ်တွေ့ရှိရတဲ့ယောဂါဘူးကိုထမံစမ်းသပ်မှုတွေလုပ်ဖို့ထိုင်းနဲ့ဩစတြေးလျနိုင်ငံကတခွဲကန်းတွေကိုထပ်ပြီးပို့လိုက်ပြီလို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့လတွေကစပြီးမြန်မာနိုင်ငံအတွင်းမှာကျန်းမာရေးအရာရှိတွေကြားကျန်းငယ်တုတ်ကွေးယောဂဘူးနဲ့ပတ်သက်လို့ဘယ်လိုကာကွယ်မလဲဆိုတဲ့သင်တန်းပေးမှုတွေရှိခဲ့ပါတယ်။ကျန်းမာရေးအရာရှိတွေအနေနဲ့ယောဂကာကွယ်ရေးဆိုင်ရာကိစ္စတွေကိုဆောင်ရွက်နိုင်တဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာဆေးရုံသုံးပစ္စည်းနဲ့အထောက်အပံ့တွေကိုခင့်မိအောင်ဆောင်ရွက်ဖို့လိုအပ်နေသေးတဲ့အကြောင်းအခြားအမည်မဖော်လို့သူ FAO အရာရှိသူပြောဆိုတာကိုလည်းထိုင်းနိုင်ငံတုတ်ဒနေရှင်သတင်းစာမှာရေးသားထားပါတယ်။လ တော်စေတော့မန္တလေးမြို့စေုံကြီးမှာအရင်ကစားဆောက်ရောင်ယောဂဆန်ကူးဆက်တဲ့လူနာတွေရှိခဲ့ရင်ကုသဖို့တည်တံ့ထားတဲ့အခန်းတွေကိုကျန်းကျက်တကွေယောဂဘူးကူးဆက်ခဲ့သူရှိလာခဲ့ရင်ကုသဖို့အတွက်ပြင်ဆင်နေပါတယ်။ရှမ်းကုန်မြို့အတွင်းမှာတော့ဈေးတွေကကျန်းကျက်ရောင်းချမှုတွေမှာယောဂကူးဆက်မှုတွေရှိမရှိထပ်မံဆန်းသက်မှုတွေမလုပ်ရသေးတဲ့အကြောင်းမြန်မာကျန်းမာရေးဝန်ထမ်းတွေကပြောဆိုကြပါတယ်။2003ခုနှစ်အာရှမှာစတင်ခဲ့တဲ့ကျန်းကျက်တကွေယောဂပူဟာအခုဆိုရင်ဥရောပအာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေကိုကူးစက်ပြန့်နှံ့ခဲ့ပြီဖြစ်ပါတယ်။ဒီယောဂပူကြောင့်အာရှနိုင်ငံတွေအတွင်းလူတွေသေဆုံးမှုတွေရှိခဲ့တယ်လို့ကျန်းကျက်တွေသန်းနဲ့ချီပြီးတော့လည်းသုတ်တင်ရှင်းလင်းခဲ့တာတွေရှိပါတယ်။ဆမာရီရာရှိတွေကတော့ဒီယောဂပူဟာလူဒူးတယောက်ကနေတခြားတယောက်ကိုကူးစက်လာမှဟုအထူးစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံမှာယောဂပူပြန့်နှံ့မှုတွေရှိနေပြီလို့အတည်ပြုချက်ထွက်လာတဲ့သတင်းလာနေမှာပဲအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်နဲ့ဂျလာလာဘာမြို့တော်ရှိတဲ့ဘိုင်းတွေကချက်ချန်နေမှာဒီယောဂပူကူးစက်မှုတွေရှိနေပြီလို့ကုလသမဂ္ဂအရာရှိတွေကအတည်ပြုကြေညာချက်ထွက်ပေါ်လာပြန်ပါတယ်။ကင်မရွန်နိုင်ငံမှာလည်းယောဂပူကူးစက်မှုတွေရှိနေပြီလို့အတည်ပြုချက်ထွက်လာပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာကျန်းကျက်တကွေယောဂပူကူးစက်တဲ့25နိုင်ငံမြောက်နိုင်ငံဖြစ်တယ်လို့လည်းသတင်းဌာနတွေမှာဖော်ပြကြပါတယ်။
ချိန်ထဲမှာပဲမြန်မာနိုင်ငံမှာကျန်းကျက်တုတ်ကွေးယောဂါတွေ့ရှိခဲ့တဲ့အကြောင်းကြေညာပြီးနိုင်ပိုင်းအကြာမှာဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံဘက်ကတင်တင်းလာတဲ့ချက်တွေကိုအထူးစောင့်ကြည့်လေ့လာပြီးသတိထားဖို့အမိန့်ထုတ်ပြန်ထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရသတင်းဌာန BSS မှာဖော်ပြထားပါတယ်။